အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ဒုသမ္မတကမလာဟဲရစ်ကနေဆက်ခိုးဝှက်မှုတင်းကျပ်ဖို့ကတိပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်လာသူတွေကိုဖမ်းဆီးပြန်ပို့မဲ့အပြင်နောက်ထပ်၅နှစ်အထိပါမဝင်နိုင်အောင်တားဆီးသွားမယ်လို့ဒုသမ္မတဟဲရစ်ကပြောလိုက်တာပါ။ဒီမိုကရက်တစ်သမ္မတလောင်းအဖြစ်တရားဝင်ရွေးကောက်ခံရပြီးတဲ့နောက်ပိုင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုမနေ့တောက်ကြနေကပထမဆုံးချိန်သူတောက်ခဲ့စဉ်အခုလိုပြောခဲ့တာပါမက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုထိတိယောက်ကင်တွယ်ရေးဟာရွေးကောက်ပွဲအတွက်အရေးကြီးတဲ့ကိစ္စဖြစ်နေချိန်အရီဇိုနာပြည်နယ်ဒေါက်လက်စ်မြို့နီးနယ်စပ်တိုင်းရှိရာထိသွားပြီးမဲဆွယ်စဉ်ဟဲရစ်ကအခုလိုပြောခဲ့တာပါဒီတောင်ပိုင်းနယ်စပ်တခြားလုံခြုံရေးလူဝမှုကြီးချက်ရေးနဲ့အကောက်ခွန်ဝန်ထမ်းတွေကိုလဆာတိုးပေးတာလူသားညာတိုးတာတွေလုပ်နိုင်ဖို့ဒေါ်လာ3500ပို့ပြီးသုံးဆဲသွားနိုင်အောင်ကြိုးစားနေတယ်လို့လည်းဒေါက်ကလက်စ်မှာဟဲရစ်ကပြောခဲ့ပါသေးတယ်ခင်ဗျာ